ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်ဒေသကထမ်လွန်းလှိုင်ကူတဲကို2018ဇွန်လ23ရက်နေ့မှာဝင်သွားပြီးမိုးသည်ထန်လို့18ရက်ကြာပြိမိနေခဲ့တဲ့တောဝက်ဘောလုံးအသင်းနီးပြအပါဝင်လူငယ်23ဦးတို့ကသူတို့ပြန်လည်လွတ်မြောက်လာတဲ့တစ်နှစ်ပြည့်အဖြစ်တနင်္ဂနွေနေ့တုန်းကအထင်းအမှတ်မာရသွန်ပြေးပွဲကိုကျင်းပပါတယ်လူ 4,000 လောက်ပါဝင်ဆင်နွှဲကြတဲ့အဲ့ဒီပြေးပွဲမှာပြေးသူတွေရောဆက်ပင်းစီးသူတွေပါပါဝင်ကြသလိုတောဝက်ဘောလုံးအသင်းအဖွဲ့ဝင်6ဦးနဲ့သူတို့ရဲ့နီးပြကလည်းအထင်းအမှတ်လိမ္မော်ရောင်တီချက်တွေဝင်ရင်ဒီပွဲမှာဆင်နွှဲကြကြပါတယ်ချင်းရိုင်းခရိုင်အုပ်ချုပ်ရေးမှူးကတော့မဖြစ်နိုင်ဘူးလို့ထင်တာကိုဖြစ်အောင်သူတို့လုပ်ပြနိုင်ခဲ့ကြောင်းကယ်ဆယ်ရေးမှာပါဝင်ကြတဲ့ထောင်ချီတဲ့ဝိုင်းဝန်းကူညီသူတွေရောတောင်ဝန်ရှိဝန်ထမ်းတွေပါတိတ်ပြီးဝန်တာကြမယ်လို့မျှော်လင့်ကြောင်းဒီပွဲမှာပြောပါတယ်ဒီအထင်းအမှတ်မာရသွန်ပွဲကိုထိုင်းအစိုးရတောင်ဝန်ရှိသူတွေအပြင်ကယ်ဆယ်ရေးမှာပါကြတဲ့ရင်ကိုယ်သမားတွေလှိုင်ကူကျွမ်းကျင်သူတွေကလည်းတက်ရောက်ပါတယ်ဒေသခံအာဏာပိုင်တွေကကမကရကျင်းပတဲ့ဒီမာရသွန်ပွဲကရလာတဲ့ရန်ပုံငွေတွေကိုအခုတော့လူသိများလာပြီဖြစ်တဲ့ထမ်လွန်းလှိုင်ကူဖွံ့ဖြိုးရေးအတွက်အသုံးပြုသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။တောဝက်ဘောလုံးအသင်းဟာဇွန်လ23ကစလို့ပြောက်သွားပြီး10ရက်အကြာဇူလိုင်2ရက်နေ့မှာအားလုံးကိုအသက်ရှင်ရပြန်တွေ့ပါတယ်။အပြင်ရောက်လာတဲ့အချိန်ချိဂူထဲမှာ18ရက်ကြာအသက်ရှင်နေခဲ့ကြပါတယ်။